စပိန်နိုင်ငံမှာကက်တလိုးနီးယားဒေသကို2019ခုနှစ်တုန်းကလွတ်လပ်ရေးကြေညာပြီးတော့ဒီကြလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်ဖို့ကြိုးစားခဲ့တဲ့ခွဲထွက်ရေးခေါင်းဆောင်6ယောက်ကိုစပိန်တရားရုံးချုပ်က6နှစ်ကနေ13နှစ်ကြားထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။သူတို့အားလုံးပေါ်တရားစွဲထားတဲ့အထက်မှာအပြင်းထန်ဆုံးဖြစ်တဲ့ပုံကံမှုပုံမှတ်တွေကိုတော့တရားသေးလွှတ်ပေးလိုက်ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသရဲ့ဒုသမ္မတဟောင်း Origel Jangeres ကိုနိုင်ငံတော်အကြီးအကျယ်ပြက်အောင်လုပ်မှုပြည်သူ့ဘာသာအလွဲသုံးစားလုပ်မှုတို့နဲ့ထောင်ဒဏ်အများဆုံး13နှစ်ချခဲ့ပါတယ်။နောက်ကျန်တဲ့13ယောက်ဒီခါမှာနောက်ကျန်တဲ့3ယောက်ကိုတော့အာဏာဖီဆန်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပေမဲ့ထောင်ဒဏ်တော့အပြစ်မပေးခဲ့ပါဘူး။ဒီကနေ့တရားရုံးဆုံးဖြတ်ချက်ဟာအင်မတန်ကောက်ချက်တဲ့လုပ်ရဖြစ်တယ်လို့ကက်တလိုးနီးယားဒေသသမ္မတဟောင်း Charles Puigdemont ကတုံ့ပြန်ပါတယ်။ဒီဒေသကနောက်မျိုးဆက်တွေအတွက်ဒီမိုကရေစီအတွက်ဘယ်တော့မှမနဲ့မတူအောင်တုံ့ပြန်ကြဖို့လဲသူက Twitter ပေါ်မှာရေးသားပါတယ်။2019အောက်တိုဘာ1ရက်နေ့တုန်းကကက်တလိုးနီးယားဒေသမှာတရားလွတ်လပ်တဲ့နိုင်ငံတီထောင်သင့်မသင့်လူမှုစန္ဒခန့်ယူပွဲလုပ်ခဲ့တာမှာမဲပေးသူ90လောက်ကထောက်ခံခဲ့ပါတယ်။အောက်တိုဘာ29ရက်မှာကက်တလန်ပါလီမန်ကလွတ်လပ်ရေးကြေညာခဲ့တာကြောင့်စပိန်အစိုးရကကက်တလိုးနီးယားကိုပေးထားတဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်ရုပ်သိမ်းပြီးဓာတ်ရိုက်အုပ်ချုပ်ခဲ့ပါတယ်။လွှတ်တော်ကိုလည်းဖျက်သိမ်းခဲ့ပါတယ်။အဲဒီအချိန်မှာသမ္မတ Charles Puigdemont အပါအဝင်ခေါင်းဆောင်တချို့တိတ်ဆောင်ခဲ့ပြီးတချို့လည်းအဖမ်းခံရပါတယ်။2019ဒီဇင်ဘာမှာရွေးကောက်ပွဲပြန်ပြီးကျင်းပမှာမှာတော့အမျိုးသားရေးဝါဒီတွေကပဲအနိုင်ရခဲ့ပါတယ်အစိုးရသည်ဖွဲ့စည်းခဲ့ပြီးတဲ့နောက်ခုနလနီးပါးမက်ဒရစ်ကနေစပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအဆုံးသတ်သွားပြီးကက်တလိုးနီးယားဒေသကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်လည်ရယူခဲ့ပါတယ်